အင်ဒိုနီးရှားနိုင်ငံမှာဆူနာမီကြောင့်အဆိုးအဝါဆုံးထိခိုက်ခဲ့တဲ့ခရိုင်မှာရှာဖွေခဲ့တဲ့ရေးတွေကိုရှင်းနှစ်ဇန်နဝါရီလအထိဆက်လုပ်သွားမှာဖြစ်တယ်လို့အာနာပိုင်ကပြောကြားလိုက်တဲ့ချိန်ထဲမှာပဲရာသီဥတုဆိုးဝါးမှုကြောင့်အနက်ခရကတောင်းမီးတောင်ကျွန်းကနေနောက်ထပ်ဆူနာမီဖြစ်နိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ပဲဖြစ်နေပါတယ်သနရီလက်ကြောင့်မှဖြစ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်သေဆုံးသူရေတွက်ဟာ426ယောက်ရှိသွားခဲ့ပြီလို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးအေဂျင်စီကဒီကနေ့ပြောပါရယ်စောပိုင်းကတော့တချို့သေဆုံးသွားသူတွေရဲ့စရင်းကနှစ်ခါထပ်နေတာကြောင့်ဒါဟာအရင်ကကျင်းညာတာထက်တော့အနည်းငယ်ရော့ချသွားခဲ့ပါရယ်အခုချိန်ထိတော့23ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းပြောပါရယ်ပင်လယ်ပြင်မှာလိုင်းကြီးပြီးတော့တိမ်ထူနေတာကြောင့်အနက်ခရကတာမီးတောင်ကိုစုံစမ်းစစ်ဆေးဖို့ကြိုးပမ်းတာတွေဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဇနီးနေ့ကပောက်ကွဲမှုကြောင့်မီးတောင်ရဲ့ကြီးမားတဲ့အစိပ်ပိုင်းကြီးပြိုကျခဲ့ပြီးတော့ဆူနာမီရေလိုင်းနဲ့ဖြစ်ပွားခဲ့ပါတယ်။သူဂျိုရုကနေရရှိခဲ့တဲ့ပုံရိပ်တွေကြတော့မီးတောင်ကအခုခါမှာတေးသွားတာကြောင့်နောက်ထပ်ဆူနာမီဖြစ်လာခဲ့ရင်လည်းအခုလောက်ထိပြင်းထန်စရာမရှိဘူးလို့ဆူနာမီကြွမ်းကျင်သူကပြောပါတယ်ခင်ဗျာ။